This is Radio NUG, the voice of National Unity Government of Myanmar, broadcasting for Myanmar's Spring Revolution. Radio NUG is transmitting from shortwave 16 meter 17.79 MHz at 8:30 a.m. and 25 meter 11.94 MHz at 8:30 p.m. Myanmar Standard Time. မင်္ဂလာပါရှင်အမျိုးသားညီညွတ်ရေးအစိုးရရဲ့အသံလွှင့်ဌာနရေဒီယို NUG ကိုမနက်ပိုင်း 8:00 ခွဲမှလိုင်းတူ 16 မီတာ 19.89 MHz ညပိုင်း 8:00 ခွဲမှလိုင်းတူ 25 မီတာ 17.64 MHz တို့မှာဓာတ်ရိုက်ဖမ်းယူနိုင်စေနိုင်ပါရှင်မင်္ဂလာအပေါင်းနဲ့ပြည့်စုံကြပါစေအခုချိန်ကစပြီးရေဒီယို NUG အစီအစဉ်တွေကိုဓာတ်ရိုက်အသံလွှင့်ပေးနေပါပါရှင်
ဗီဒီယို NUG ကိုနားဆင်နေကြတဲ့မိဘပြည်သူများနဲ့မြန်မာနိုင်ငံသူနိုင်ငံသားအပေါင်းတဘာဝဘေးစစ်အာဏာရှင်ဘေးတို့မှကင်းဝေးပြီးကိုယ်စိတ်နှပါအေးချမ်းလုံခြုံကြပါစေလို့ Radio NUG ဖွဲ့သားများမှဆုတောင်းမြတ်တာပို့သလိုက်ပါရခင်ဗျာမင်္ဂလာနံနက်ခင်းပါခင်ဗျာဒီကနေ့2025ခုနှစ်မတ်လ10ရက်နေ့ Radio NUG ရဲ့မနက်ပိုင်းအစီအစဉ်များကိုစတင်ထုတ်လွှင့်ပေးပါတော့မယ်ပရမဦးစွာ Radio NUG စီရေးသတင်းကောက်နှုတ်ချက်ကိုမင်းယူကဖတ်ကြားတင်ပြပေးမှာဖြစ်ပါတယ်ခင်ဗျာRadio NUG သောတာရှင်မိဘပြည်သူများမင်္ဂလာပါခင်ဗျာခုချိန်ကစပြီး Radio NUG စစ်ရေးသတင်းများကိုဖတ်ကြားတင်ပြပေးသွားမှာဖြစ်ပါတယ်ခင်ဗျာကျွန်တော်ကတော့မင်းယူပါပထမဆုံးစစ်ရေးသတင်းအနေဖြင့်တောင်ဦးခရိုင်အတွင်းကရန်ကုန်မန္တလေးကားလမ်းအနီးအကြမ်းဖက်စစ်တပ်ရဲ့ကင်းစခန်းကိုဝင်ရောက်တိုက်ခိုက်ရာစစ်တပ်ဘက်က5ဦးသေဆုံးတဲ့သတင်းကိုတင်ပြပေးပါမယ်မတ်လ9ရက်နေ့မနက် 4:30 မိနစ်တွင်တောင်ဦးခရိုင်ကျွဲပွဲမြို့နယ်ညောင်ချတောင်းမြို့ကြားမှာရှိတဲ့ရန်ကုန်မန္တလေးကားလမ်းအနီးကြောက်တိုင်ကျေးရွာကအကြမ်းဖက်စစ်တပ်စခန်းကို PDF ပူးပေါင်းတပ်တွေကဝင်ရောက်တိုက်ခိုက်ခဲ့ကြောင်းသတင်းရရှိပါရသည်။အဆိုပါတိုက်ခိုက်မှုအတွင်အကြမ်းဖက်စစ်တပ်က5ဦးသေပြီး MA1 နှစ်လက် G4 ပေါက် G3 နှစ်လက် G4 ပေါက် MA11 နှစ်လက် G ပေါက် 4 ပေါက် G3 G200 နဲ့ 5.56 G200 တင်းဆဲရမိခဲ့တယ်လို့သိရပါရသည်။တိုက်ပွဲအတွင်ပြည်သူ့ကာကွယ်ရေးတပ်ဖွဲ့ဝင်တဦးနိုင်ငံအတွက်အသက်ပေးလူကြဆုံးခဲ့ရပြီးအဆိုပါတိုက်ခိုက်မှုကိုပြည်သူ့ကာကွယ်ရေးတပ်မတော်စစ်စင်ရေးနယ်မြေနှင့်ဗျူဟာ23တပ်ရင်း 3500 နှင့်အောက်တွင်းပကဖတိုက်ခိုက်ရေးတပ်ဖွဲ့တို့ပူးပေါင်းဖော်ဆောင်ခဲ့တာလို့သိရပါပါတယ်ခင်ဗျာဒုတိယစစ်ရေးသတင်းအနေဖြင့်ကမ်ဘလူနှင့်ရေစကြိုမှာစစ်ကောင်စီစစ်ကြောင်းကိုကြားဖြတ်တိုက်ခိုက်ခဲ့ရာစစ်သား5ဦးသေဆုံးတဲ့သတင်းကိုတင်ပြပေးပါမယ်စကိုင်းတိုင်းကမ်ဘလူမြို့နယ်မှာစစ်ကောင်စီရဲ့ထောက်ပို့စစ်ကြောင်းကိုကြားဖြတ်တိုက်ခိုက်ခဲ့ရာတအူးသေဆုံးပြီးလက်နက်၄လက်သိမ်းဆည်းရရှိခဲ့တယ်လို့ KBL ပြည်သူ့ကာကွယ်ရေးတပ်မတော်တပ်ရင်း3ထံကသိရပါဗျ။မတ်လ9ရက်နေ့မနက်9နာရီခန့်မှာဇပယ်နသာရွာအနောက်ဘက်ကနှမိုင်ပေါက်တွင်စစ်ကောင်စီထောက်ပို့စစ်ကြောင်းကို KBL ပြည်သူ့ကာကွယ်ရေးတပ်မတော်စစ်ကြောင်း3နဲ့တပ်ရင်း3တို့မှကြားဖြတ်တိုက်ခိုက်ခဲ့တာလို့ဆိုပါတယ်။တိုက်ပွဲအတွင်းစစ်ကောင်စီစစ်ကြောင်းမှပြူစောတိတဦးတေဆုံးပြီးလက်နက်၄လက်သိမ်းဆည်းရရှိခဲ့တယ်လို့ဖော်ပြထားပါတယ်။အလားတူမကွေးတိုင်းရေစကြိုမြို့နယ်နဲ့စကိုင်းတိုင်းမြောင်မြို့နယ်အဆက်ကိုစစ်ကြောင်းထိုးနေတဲ့စစ်ကောင်စီတပ်ဖွဲ့ကိုတိုက်ခိုက်ခဲ့တယ်လို့မြောင်မြို့နယ်ပြည်သူ့ကာကွယ်ရေးနှင့်လုံခြုံရေးအဖွဲ့ထံကသိရပါတယ်။မတ်လ9ရက်နေ့ကရေစကြိုမြို့နယ်ဇယက်နီရွာကိုမီးရှို့ဖျက်ဆီးခဲ့တဲ့အဆိုပါစစ်ကောင်စီစစ်ကြောင်းနှင့်တော်လှန်ရေးတပ်ဖွဲ့များတိုက်ပွဲဖြစ်ပွားခဲ့တာဖြစ်ပြီးစစ်ကောင်စီတပ်သား၄ဦးသေဆုံးခဲ့တယ်လို့ဆိုပါတယ်။တိုက်ပွဲအတွင်စစ်ကောင်စီတပ်ဘက်က drone နဲ့ဘုံကျဲတိုက်ခိုက်ခဲ့ပေမဲ့တော်လိုင်းရဲဘော်များအထိကိမရှိပြန်လည်ဆုတ်ခွာနိုင်ခဲ့တယ်လို့သိရပါပါတယ်ခင်ဗျာဆလဘီစစ်ကောင်စီစစ်ဆေးရေးဂိတ်နှစ်ခုကိုအလင်းငိုက်တိုက်ခိုက်ခဲ့ရာစစ်သား5ဦးသေဆုံးတဲ့သတင်းကိုတင်ပြပေးပါမယ်တနင်္သာရီတိုင်းဒဝဲမြို့နယ်နဲ့ရေပြူမြို့နယ်မှာစစ်ကောင်စီစစ်ဆေးရေးဂိတ်နှစ်ခုကိုအလင်းငိုက်ဝင်ရောက်တိုက်ခိုက်ခဲ့ရာစစ်ကောင်စီတပ်သား5ဦးသေဆုံးခဲ့တယ်လို့ဒုရကစစ်ကြောင်းကထုတ်ပြန်ထားပါတယ်မတ်လ9ရက်နေ့လယ်12နာရီအချိန်မှာတဝဲမြို့နယ်မောင်မဲရှောင်ကြီးရွာကဟာလီကွေ့စစ်စေးရေးဂိတ်ကိုအလင်းငိုက်ဝင်ရောက်ပစ်ခတ်တိုက်ခိုက်ခဲ့ရာမိနစ်20ခန့်တိုက်ပွဲဖြစ်ပွားခဲ့ပြီးစစ်ကောင်စီတပ်သားတဦးသေဆုံးခဲ့တယ်လို့ဆိုပါတယ်။ထို့အပြင်ညနေ4နာရီဝန်းကျင်ခန့်မှာရေဖြူမြို့အဝင်းတံတားထိပ်ရှိစစ်စေးရေးဂိတ်ကစစ်ကောင်စီတပ်သားများကိုလည်းအလင်းငိုက်ဝင်ရောက်ပစ်ခတ်တိုက်ခိုက်ခဲ့ရာ10မိနစ်ခန့်တိုက်ပွဲဖြစ်ပွားခဲ့ပြီးစစ်ကောင်စီတပ်သား4ဦးသေဆုံးခဲ့တယ်လို့ဖော်ပြထားပါတယ်။ဆိုပါတိုက်ခိုက်မှုကိုတဝဲမျိုးသားလွတ်မြောက်ရေးတပ်တော် DNLA ဒုရကစစ်ကြောင်းနှင့်ရေပြူပြည်သူ့ကာကွယ်ရေးတပ်ဖွဲ့ YPPDF တို့ပူးပေါင်းလှုပ်ဆောင်ခဲ့တာဖြစ်ပြီးအထိကိမရှိပြန်လည်ဆုတ်ခွာနိုင်ခဲ့တယ်လို့သိရပါပါတယ်ခင်ဗျာဆလဘီရ ရေမျိုးနယ်ကနယ်ထဲတဦးကိုရေဘလူးတပ်ဖွဲ့ပြစ်ခတ်ရှင်းလင်းတဲ့သတင်းကိုတင်ပြပေးပါမယ်။မွန်ပြည်နယ်ရေမျိုးနယ်အောင်သူခနယ်ထဲတဦးကိုအောင်သူခရက်ကွက်ကရက်ဆိုင်တစ်ခုမှာပြစ်ခတ်ရှင်းလင်းခဲ့တယ်လို့ရေဘလူးအဖွဲ့ကထုတ်ပြန်ထားပါတယ်။မတ်လ9ရက်နေ့ညနေ6နာရီအချိန်မှာရေမျိုးမရဲစခန်းကနယ်ထဲမျိုးသူဆိုသူကိုရေဘလူးအဖွဲ့ကအနီးကပ်ဝင်ရောက်ပြစ်ခတ်ခဲ့တာဖြစ်ပြီးနေရာမှာပဲတည်ဆုံသွားတယ်လို့သိရပါတယ်။နေတဲ့မျိုးသူဟာပြည်သူတွေကိုမတရားစစ်မှုထမ်းခိုင်းတာငွေကြေးတောင်းခံတာတွေကြောင့်ပြစ်ခတ်ရှင်းလင်းခဲ့တာဖြစ်ကြောင်းကိုရေဘလူးတပ်ဖွဲ့ခေါင်းဆောင်ကလူမှုကွန်ရက်စာမျက်နှာမှာဖော်ပြထားပါတယ်။ထို့အပြင်မတ်လ9ရက်နေ့မနက်ပိုင်းမှာရေမျိုးနယ်ခမရ434တပ်ရင်းမှထွက်လာတဲ့စစ်ကောင်စီတပ်သားများကိုရေဘလူးအဖွဲ့ကတိုက်ခိုက်ခဲ့ရာစစ်ကောင်စီတပ်သား9ဦးခန့်သေဆုံးပြီး15ဦးထပ်မံဒဏ်ရာရခဲ့တယ်လို့ဆိုပါတယ်။စစ်ကောင်စီတပ်သားများဟာတောင်စွန်းရွာထိပ်မှစစ်ဆေးမှုပြုလုပ်ပြီးနောက်ရေဘလူးတပ်ဖွဲ့ကပိတ်ဆို့ထားတဲ့နေရာကိုဝင်ရောက်လာရာဝိုင်းဝန်းတိုက်ခိုက်ခဲ့ခြင်းကြောင့်အထိနာပြီးဝါချောင်းအာရုတောင်ဘက်ကိုတက်ဆုတ်သွားခဲ့ရာညနေပိုင်းမှာရေဘလူးတပ်ဖွဲ့ကဝါချောင်းအာရုတောင်အထိလိုက်လံပိတ်ဆို့တိုက်ခိုက်ခဲ့ခြင်းကြောင့်ထိခိုက်သေးဆုံးမှုများခဲ့တာလို့သိရပါတယ်ခင်ဗျာ။ဆက်လက်ပြီးမိုးပြဲစစ်မြေပြင်တွင်စစ်ကောင်စီကကာမီကာဇီဒရုန်းများအသုံးပြုတိုက်ခိုက်တဲ့သတင်းကိုတင်ပြပေးပါမယ်။မတ်လ9ရက်နေ့တွင်ရှမ်းကယင်နီနယ်စပ်မိုးပြဲရှေတန်းစစ်မြေပြင်မှာစစ်ကောင်စီကကာမီကာဇီအသေးခံဒရုန်းများပါအသုံးပြု၍တိုက်ခိုက်လာကြောင်း KPV သတင်းဌာနမှဖော်ပြထားပါသည်။ထိုကာမီကာဇီဒရုန်းသည်မိုးပြဲမြို့တွင်းသို့ကျရောက်ပောက်ကွဲခဲ့ပြီးလူထိခိုက်သေဆုံးမှုမရှိဘူးလို့ဖော်ပြထားပါသည်။စစ်ကောင်စီသည်မိုးပြဲမြို့ကိုပြန်လည်ထိန်းချုပ်နိုင်ရန်နေ့စဉ်နှီးပါစစ်ကြောင်းထိုးနေပြီးတော်လိုင်းတပ်ဖွဲ့များနှင့်ထိတွေ့တိုက်ပွဲများဖြစ်ပွားလျက်ရှိကာစစ်ကောင်စီကလေကြောင်းလက်နက်ကြီးအပြင်ခမရ422တပ်ကနေ short tight drone များဖြင့်မှပစ်ခတ်တိုက်ခိုက်နေကြောင်းရှေ့တန်းရဲဘော်တအူးကပြောဆိုထားပါတယ်ခင်ဗျာဆက်လက်ပြီးထီးချိုင်မြို့နယ်ကိုစစ်ကောင်စီကပေါင်900ဘုံများကျဲချတိုက်ခိုက်ခဲ့ရာပြည်သူတအူးဒဏ်ရာရတဲ့သတင်းကိုတင်ပြပေးပါမယ်စကိုင်းတိုင်းထီးချိုင်မြို့နယ်ကွင်းကြီးရွာအနီးကိုစစ်ကောင်စီတပ်ကပေါင်900ဘုံများကျဲချခဲ့ရာပြည်သူတအူးထိခိုက်ဒဏ်ရာရခဲ့တယ်လို့ဒေသခံတွေထံကသိရပါတယ်မတ်လ၈ရက်နေ့ညနေ၅နာရီခန့်မှာစစ်ကောင်စီကကွင်းကြီးကျေးရွာအနီးကိုတိုက်ပွဲဖြစ်ပွားခြင်းမရှိဘဲပေါင်900ဘုံနှလုံးကျဲချခဲ့တာလို့ဆိုပါတယ်။အဆိုပါဘုံသီးများဟာကွင်းကြီးရွာထိပ်ကကိုကိုပင်အနီးလမ်းစုံနဲ့ကွင်းကြီးနဲ့ပောက်ကုန်းရွာကြားရှိစိုက်ပျိုးရေးစင်တာအနီးတို့မှကျရောက်ပောက်ကွဲခဲ့ပြီးအရသားတဦးဒဏ်ရာရခဲ့ကာကျွဲသုံးကောင်သေဆုံးပြီးဓာတ်ဆီဆိုင်တဆိုင်မီးလောင်ပျက်စီးခဲ့တယ်လို့သိရပါတယ်။ဘုံကျဲခံရတဲ့နေရာအနီးကကွင်းကြီးကျေးရွာဟာအင်ဂျင်200ခန့်ရှိတဲ့ကျေးရွာတစ်ရွာဖြစ်ပြီးစစ်တပ်ကဘုံကျဲတိုက်ခိုက်မှုကြောင့်ဒေသခံပြည်သူအများစုနေရဲစွန့်ခွာထွက်ပြေးနေရတယ်လို့သိရပါတယ်ခင်ဗျာဆက်လက်ပြီး PNO အသွင်ပြောင်းပြည်သူစစ်နဲ့ပတ်သက်ခြင်းမပြုဖို့ရေဘူးကျေးရွာကိုအင်းလေး PDF 3ပေးတဲ့သတင်းကိုတင်ပြပေးပါမယ်စစ်ကောင်စီလက်အောက်ခံပအိုးအသွင်ပြောင်းပြည်သူစစ်အဖွဲ့ PNO PNA ထဲမှာပူးပေါင်းပါဝင်ဆောင်ရွက်ခြင်းမပြုဖို့ရေဘူးကျေးရွာကိုအင်းလေးပြည်သူကာကွယ်ရေးတပ်အမှတ်1009တရင်ကတတိပေးထားပါတယ်ဖေဖော်ဝါရီလ18ရက်နေ့မှာ PNO PNA ပြည်သူ့စစ်အဖွဲ့ကရေဘူးကျေးရွာကိုလာရောက်တိုက်ခိုက်ခဲ့ရာမှာရေဘူးရွာသား10ဦးပါဝင်တယ်လို့ဖမ်းဆီးရမိခဲ့တဲ့ PNA တပ်ဖွဲ့ဝင်များရဲ့ပြောကြားချက်အရသိရတယ်လို့ဆိုပါတယ် PNO PNA ဟာဖေတောင်စစ်ဘေးရှောင်စခန်းကိုလက်နက်ကြီးများဖြင့်ပစ်ခတ်တိုက်ခိုက်ခဲ့ကာရေဘူးရွာသားများအားမြောက်ဖက်ကိုစစ်ရှောင်ရန်ဖိအားပေးခဲ့ပြီးယခုအခါရေဘူးကျေးရွာသားများကိုပြည်သူ့စစ်အတွင်ထည့်သွင်းလေ့ကျင့်နေတယ်လို့သိရပါတယ်ယခုဖြစ်ပွားသောတိုက်ပွဲများဟာပြည်သူလူထုစံနာကိုမျက်ကွယ်ပြုကာစစ်တပ်မှမတရားအာဏာသိမ်းယူခဲ့တာကြောင့်လူထုမှဆန့်ကျင်တိုက်ခိုက်ခုခံကာကွယ်နေတဲ့စစ်ပွဲဖြစ်ပြီး PNO PNA ဟာစစ်ကောင်စီနဲ့အတူနေထိုင်ကာစေခိုင်းသမျှလှုပ်ဆောင်ပေးနေတာကြောင့်အခုလိုတိုက်ခိုက်နေရတာဖြစ်တယ်လို့ဆိုပါတယ်။အင်းလေးပြည်သူကာကွယ်တပ်ဖွဲ့အနေနဲ့ PNO PNA အသွင်ပြောင်းပြည်သူစစ်အဖွဲ့ကိုစတင်တိုက်ခိုက်ခဲ့ခြင်းမရှိခဲ့ဘူးလို့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ရေဘူးကျေးရွာသားများအနေနဲ့ပအိုးအသွင်ပြောင်းပြည်သူစစ် PNO PNA နဲ့လုံးဝပတ်သက်ခြင်းမပြုကြဖို့ကိုသတိပေးထားပြီးပြည်သူစစ်အတွင်ဝင်ရောက်တင်တန်းတက်ရောက်သူများကိုစုံစမ်းစစ်ဆေးပြီးပြင်းထန်စွာအရေးယူဆောင်ရွက်သွားမယ်လို့အတည်ပြုထားပါတယ်ခင်ဗျာယခုနောက်ဆုံးစစ်ရေးသတင်းအနေဖြင့်ပုံနာကျွန်းမြို့နယ်ကရေပြားရောဂါဖြစ်ပွားနေတဲ့သူတွေကိုအရကပြည်သူ့ကျန်းမာရေးဌာနကနယ်လက်ဆေးကုသပေးနေတဲ့သတင်းကိုတင်ပြပေးပါမယ်ရခိုင်ပြည်နယ်ပုံနာကျုံမြို့နယ်ကရေပြားရောဂါဖြစ်ပွားနေတဲ့ပြည်သူတွေကို ULAAA ကဥဆောင်ပြီးအာရခပြည်သူ့ကျန်းမာရေးဌာနကနယ်လက်ဆေးကုသမှုဆောင်ရွက်ပေးနေတယ်လို့ American Princess Media ကဖော်ပြထားပါတယ်။မတ်လ9ရက်နေ့မှာအာရခပြည်သူ့ကျန်းမာရေးဌာနကျန်းမာရေးဝန်ထမ်းတွေနဲ့ အရကတက်တော်စေးတက်ဖွဲ့တို့ကပုံနာကျုံမြို့နယ်ကရေပြာရောဂါခံစားနေရတဲ့အမျိုးသား60ဦးအမျိုးသမီး104ဦးတို့ကိုနယ်လက်ဆေးကုသမှုဆောင်ရွက်ပေးခဲ့တယ်လို့ဆိုပါတယ်။ထို့အပြင်ကျန်းမာရေးဆိုင်ရာအသိပညာပေးဟောပြောခြင်းနဲ့လက်ကမ်းစာဆောင်ဖြန့်ဝေခြင်းတို့ကိုလည်းပြုလုပ်ခဲ့တယ်လို့သိရပါတယ်။ပြီးခဲ့တဲ့ဖေဖော်ဝါရီလအတွင်းကလည်းပုံနာကျုံမြို့နယ်အတွင်းရေပြာရောဂါခံစားနေရတဲ့ပြည်သူ209ဦးကိုလည်းအရခပြည်သူ့ကျန်းမာရေးဌာနကကွင်းစင်ဆေးကုသမှုပြုလုပ်ပေးခဲ့ပါသေးတယ်ခင်ဗျာအခုတင်ပြခဲ့တဲ့စီးရီးသတင်းတွေကို Radio NUG သတင်းတော့မင်းတီဟန်နဲ့ Cashel တို့ကပေးပို့ထားတာဖြစ်ပါတယ်ခင်ဗျာRadio NUG မှဆက်လက်အသံလွှင့်ပေးနေပါတယ်။စည်ရေးသတင်းကောက်နှုတ်ချက်ပြီးမှတော့ပြည်တွင်းသတင်းများကိုຫນွေဦးမိုင်ကဖတ်ကြားတင်ပြပေးမှာဖြစ်ပါတယ်ခင်ဗျာ
။မင်္ဂလာမနက်ခင်းပါရှင်။အခုချိန်အစပြီးမနက်ခင်းပြည်တွင်းသတင်းများကိုတင်ပြပေးပါမယ်။ကျွန်မကတော့ຫນွေဦးမိုင်ဖြစ်ပါတယ်ရှင်။အမျိုးသမီးလူငယ်နဲ့ကလေးသူငယ်ရေးရဝန်ကြီးဌာနမှပြည်ပြည်ဆိုင်ရာအမျိုးသမီးများနဲ့အခမ်းအနားဦးစီးကျင်းပတဲ့သတင်းကိုဥစွာတင်ပြပေးပါမယ်အမျိုးသားရင်သွေးရေးအစိုးရအမျိုးသမီးလူငယ်နဲ့ကလေးသူငယ်ရေးရာဝန်ကြီးဌာနမှမတ်လ8ရက်နေ့နဲ့10နာရီတွင်အပြည့်ပြည့်ဆိုင်ရာအမျိုးသမီးများနှင့်ခန္ဓာအားဦးစီးကျင်းပခဲ့ရာနိုင်ငံတော်ယာယီသမ္မတကြီးမှပေးပို့သောတဝန်လွှာဖတ်ကြားခြင်းနိုင်ငံတော်ဝန်ကြီးချုပ်မှပေးပို့သောတဝန်လွှာဖတ်ကြားခြင်းအမျိုးသားရင်သွေးရေးအစိုးရအမျိုးသမီးလူငယ်နဲ့ကလေးသူငယ်ရေးရာဝန်ကြီးဌာနပြည်ထောင်စုဝန်ကြီးနော်စုစနာလှလှဆိုးမှအဖွဲ့နှုတ်ခွန်ဆက်စကားပြောကြားခြင်းUN Women ၏အမျိုးသမီးများနှင့်တဝန်လွှာပတ်ချာခြင်းများပြုလုပ်ခဲ့ကြောင်းတင်ရရှိပါရယ်အမျိုးသမီးလူငယ်နှင့်ကလေးသူငယ်ရေးရာကော်မတီပြည်တော်စုလွှတ်တော်ကိုစားပြုကော်မတီမှဦးဝင်းနိုင် JCCGB ကိုစားပြုအနေဖြင့်ဆ iam တော်တော်ကရင်အမျိုးသမီးအစည်းအရုံးမှဆ iam နော်အေတမွေဖော်တွဲဖက်အတွင်ရေးမှုနှင့်ကရင်ပြည်နယ်ကြားကာလအုပ်ချုပ်ရေးကောင်စီအမျိုးသမီးနှင့်ကလေးသူငယ်ရေးရာဌာနမှကိုစလဲဆ iam အကတာနုနုတို့မှအမျိုးသမီးများနှင့်အထိမ့်မှတ်အမှတ်စကားပြောကြားခြင်းများပြုလုပ်ခဲ့လို့ဖော်ပြထားပါရယ်ဆက်လက်ပြီးအမျိုးသားရင်သွေးရေးအစိုးရအမျိုးသမီးလူငယ်နှင့်ကလေးသူငယ်ရေးရာဝန်ကြီးဌာနပြည်ထောင်စုဝန်ကြီးနော်စုစနာလှလှဆိုးမှအမျိုးသားရင်သွေးရေးအစိုးရ၏ဂျန်ဒါမူဝါဒအကောင့်ထယ်ဖို့ရေးအစီအစဉ်နှင့်အမျိုးသမီးနှင့်ဂျန်ဒါရေးရာဌာနမှဒေါ်တန်နာမှအမျိုးသားရင်သွေးရေးအစိုးရ၏အမျိုးသမီးငင်းချိုင်းရေးနှင့်လုံခြုံရေးဆိုင်ရာမဟာဗျူဟာလုပ်ငန်းစဉ်ကိုအတိအတိတင်ပြခဲ့လို့သိရပါတယ်ထို့နောက် JCCGB ကိုစားဆရာဗစ်တိုရီမှIWD ပူးတွဲကြေညာချက်ကိုဖတ်ကြားခဲ့ပြီးအခမ်းအနားအောင်မြင်စွာရုပ်သိမ်းခဲ့ကြောင်းဖော်ပြထားပါရဲ့ရှင်။ဆက်လက်ပြီးကြာကာလဒေသန္တရပြည်သူ့အချုပ်ရေးဖော်ဆောင်မှုဘော့ကော်မတီနဲ့ရန်ကုန်တိုင်းပြည်သူ့အချုပ်ရေးဖွဲ့များအစည်းအဝေးကျင်းပပြုလုပ်တဲ့သတင်းကိုတင်ပြပါမယ်။အမျိုးသားရင်သွေးရေးအစိုးရကြာကာလဒေသန္တရပြည်သူ့အချုပ်ရေးဖော်ဆောင်မှုဘော့ကော်မတီနဲ့ရန်ကုန်တိုင်းမှာပြည်သူ့အချုပ်ရေးအဖွဲ့များတွဲဆုံဆွေးနွေးပွဲအစည်းအဝေး၃မြင်းဆောင်2025ကိုမတ်လ9ရက်မနေ့10နာရီအချိန်တွင်ကျင်းပပြုလုပ်ခဲ့ရာအစည်းအဝေး၌ကြာကာလဒေသန္တရပြည်သူ့အချုပ်ရေးဖော်ဆောင်မှုဘော့ကော်မတီအတွင်းရေးမှုအဖွဲ့ဝင်စီမံကိန်းဗဏ္ဍာရေးနှင့်ရင်းနှီးမြှုပ်နှံမှုဝန်ကြီးဌာနအမြေရာအတွင်းဝင်မှအဖွဲ့မှစကားပြောကြားခဲ့ကြောင်းသိရရှိပါသည်ထို့နောက်ပြည်သူ့အချုပ်ရေးအဖွဲ့ဝင်များမှအုပ်ချုပ်ရေးဆိုင်ရာပေါင်းဆက်လုပ်ငန်းများနဲ့ပတ်သက်၍တရှိလိုသည့်များကိုဆွေးနွေးခဲ့ကြရာဝန်ကြီးဌာနအတီတီတာဝန်ရှိသူများမှပြန်လည်ဖြေကြားခဲ့လို့ဖော်ပြထားပါတယ်။အဆိုပါတွေ့ဆုံပွဲတို့အမြဲတမ်းအတွင်းဝင်များဒုတိယအတွင်းဝင်များတွဲဖက်အတွင်းဝင်များဌာနဆိုင်ရာများမှတာဝန်ရှိသူများနဲ့ရန်ကုန်တိုင်းမှမြို့နယ်ပြည်သူ့အချုပ်ရေးအဖွဲ့ဝင်များတက်ရောက်ခဲ့ကြပြီးအစည်းအဝေးကိုနေ့လယ်တနားရီအချိန်တွင်ရပ်နားခဲ့လို့သိရပါတယ်ရှင်။ETM မှတဆင့်တရုတ်ပိုင်ကုမ္ပဏီများနဲ့ဆက်နွယ်နေတဲ့မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂအထူးကိုယ်စားလှယ်အားကုလသမဂ္ဂမှစုံစမ်းစစ်ဆေးရန်တောင်းဆိုတဲ့သတင်းကိုနောက်ထပ်တင်ပြပါမယ်။ကုလသမဂ္ဂထွေထွေတွင်ရင်းမှု၏မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်ဂျူလီဘီရှော့အား Energy Transition Minerals ETM ကုမ္ပဏီတွင်မဟာဗျူဟာကြံပေးဖြင့်မြန်မာနိုင်ငံတွင်ပါဝင်ပတ်သက်မှုရှိသောတရုတ်နိုင်ငံပိုင်ကုမ္ပဏီများနှင့်ဆက်နွယ်သည့် Greenland Data ရှိအငင်းပွားဖွယ် Uranium နှင့်မြေရှားတတုဒူးဖော်ရေးစီမံကိန်းအတွက်ခန့်အပ်ခဲ့ကြောင်း Justice for Myanmar မှဖော်ပြထားပါသည်။ သူမရာထူးတာဝန်သည်မြန်မာနိုင်ငံတွင်အကျက်တီများအားဖြည့်ရှင်းဆောင်ရွက်ရမည်ဖြစ်၍သူမအနေဖြင့်ဒီမိုကရေစီဘက်သားများအရက်ဖက်အဖွဲ့အစည်းများထိခိုက်နစ်နာသည့်ရဲရွာလူထုများနှင့်ထိတွေ့ဆက်ဆံရာတွင်ယုံကြည်မှုနှင့်တမာတမတ်ရှိမှုတို့ကလွန်စွာအရေးပါလှတယ်လို့ဖော်ပြထားပါတယ်တို့ရာတွင်တက်တူဒူဖော်ရေကဏ္ဍတွင်ဂျူလီဘီရှော့၏ပါဝင်ပတ်သက်မှုတရုတ်ကုမ္ပဏီများနှင့်ဆက်နွယ်မှုများသည်သူမ၏ကျင့်ဝတ်ပိုင်းဆိုင်ရာစောင့်ထိန်လိုက်နာမှုနှင့်တာဝန်ကိုအောင်မြင်စွာထမ်းဆောင်နိုင်မှုတို့အပေါ်စိုးရိမ်ဖွယ်မေးခွန်းများကိုဖြစ်ပေါ်စေတာကြောင့်ကုလသမဂ္ဂထွေထွေအတွင်းရေးမှူးအန်တိုနီရိုကူတာရက်စ်အနေဖြင့်ဂျူလီဘီရှော့၏စီးပွားလုပ်ငန်းများမှအကျိုးစီးပွားပြိပခါများကိုစုံစမ်းစစ်ဆေးမှုတည်းလှူဆောင်ပေးရန်တောင်းဆိုထားပါတယ်။ Australia Stock Exchange စည်းရင်းဝင် Company ETM မှတစ်ဆင့်ဂျူလီဘီရှော့၏တရုတ်နိုင်ငံပိုင်း Company များနှင့်ဆက်နွယ်မှုများကို Saturday Paper သတင်းစာကပထမဆုံးသတင်းရေးသားဖော်ပြခဲ့ပါတယ်ရှင်။ဒီမော့ဆိုရှိကျေးရွာတရွာတွင် WY မူးရစေးပြားတထောင်ကျော်ဖမ်းဆီးရမိတဲ့တင်းကိုနောက်ဆုံးတင်ပြပေးသွားပါမယ်။မတ်လ9ရက်နေ့မနေ့ 7:45 မိနစ်တွင်ကရင်နီပြည်ဒီမော့ဆိုမြို့နယ်အတွင်းကကျေးရွာတရွာမှာဒေသခံတွေရဲ့တိုင်ကြားချက်အရ WY စိတ်ကြွယူသွက်စေးပြား1244ပြားကိုတရခန်2ဦးစီမှာဖမ်းဆီးရမိခဲ့ကြောင်းကရင်နီပြည်ရဲဌာန KSP တာဝန်ရှိသူဦးဘိုဘိုကကနယဝရီထမ်းကိုပြောထားချက်ရသိရပါတယ်အမှတ်30ရဲစခန်းမှာ KSP အဖွဲ့ဝင်တွေနဲ့ခန်တရပူပေါင်းတပ်ဖွဲ့တို့သည်တွားရောက်ဖမ်းဆီးတဲ့အချိန်မှာမတင်ကားတဲ့တရခန်စီကနေ WY စိတ်ကြွယူသွက်ဆေးပြား1188ပြားသိမ်းဆီးရရှိခဲ့ပြီးပထမတရခန်ရဲ့ပြောဆိုချက်အရနောက်ထပ်တရခန်တစ်ယောက်ကိုတွားရှာတဲ့အချိန်မှာမူးယက်ဆေးပြား56ပြားနဲ့မူးယက်ဆေးဝါးရောင်းရငွေလို့ယူဆရတဲ့မြန်မာငွေ19ရောရာ 36,900 ကျပ်နဲ့ဖုန်းတို့ကိုသိမ်းဆီးရမိခဲ့ပါတယ်လို့သိရပါတယ်တရခန်2ဦးဟာကျေးရွာတစ်ခုထဲကဒေသခံအမျိုးသားတွေဖြစ်ပြီး၎င်းတို့စီမဆေးပြား1244ပြားဖုန်းမြန်မာကျပ်ငွေ28,600ကျပ် .22 လက်လုံပစ္စတိုတလက် .22 ကြီးစံ1000တို့ကိုတင်စီရမိခဲ့လို့ဖော်ပြထားပါတယ်ပထမတရားခံတဦးကိုကရင်နီပြည်ရဲအမှတ်30ရဲစခန်းရဲ့ပ3မြင်းဆောင်2025မူစိတ်ဥပရေပုံမှ19ကာကြီးနဲ့အရေးယူထားပြီးဒုတိယတရားခံကိုတော့တရားစွဲဆိုဖို့ပြင်ဆင်နေတော့ဖြစ်တယ်လို့သိရပါတယ်ရှင်အခုတင်ပြခဲ့တဲ့သတင်းတွေကို Radio NUG သတင်းထောက်ခတ်ရှက်ကပေးပို့ထားတာဖြစ်ပါတယ်ရှင်
ဗီဒီယိုအန်ယူဂျီသောတာရှင်များခင်ဗျာယခုတခါတင်ဆက်ပေးမဲ့တော်လိုင်းဤကဗျာအစီအစဉ်မှာမောင်နှွေနှောင်းရေးသားပြီးလွတ်လပ်နှွေဦးခန်းစားရွတ်ဖတ်ထားတဲ့ရန်ကုန်မြို့ကြီးစစ်ဖြစ်နေတယ်လို့အမည်ရတဲ့တော်လိုင်းဤကဗျာကိုနားဆင်ကြရမှာဖြစ်ပါတယ်ခင်ဗျာ
ရန်ကုန်မြို့ကြီးစစ်ဖြစ်နေတယ်မြို့ဖြတ်ဘုံတွေကျတိုက်တာကြီးတွေပြိုမြို့တော်ကြီးတွေမီးဟုန်ဟုန်တောက်မှစစ်ဖြစ်တယ်လို့ခေါ်သလားဗျာအိမ်ရှိတကားကိုခောက်ကြက်ပြေမရှိငှက်ဆိုးထိုးတံနဲ့ကုလေသာစစ်မှုထမ်းဖို့ရက်ွက်ယုံကိုလာခဲ့ပါတဲ့ရန်ကုန်မြို့ကြီးစစ်ဖြစ်နေပြီမိဘတွေငိုပွဲဖွဲ့ရင်ထဲအပူလိုင်းတွေတဖြတ်ဖြတ်ထတက်ခောက်ခံပြင်းဒေါသနဲ့ငါတို့အားလုံးဟာပုံနာရုပ်ကိုမချစ်တလို့ခစ်သည့်ဝေတန်တရားလည်းမဟုတ်ဘူးကွာအကွဲကြငိုကြွေးကြအော်ဟစ်ကြနေရန်ကုန်မြို့ကြီးစစ်ဖြစ်နေတယ်မာကျူရီမီးလုံးတွေကခုံကားတွေတဝီဝီပြေးပန်းရီပန်တိုက်ဆောက်တလို့ရွရွထိုးနေတဲ့မြို့နှခန်းညီမလေးတို့ရဲ့ဂူယာရေမှုရနံ့တွေတင်းထုံနေတဲ့မြို့ရောင်စုံပန်းခင်းကြီးစီးမျောနေတဲ့ဟော့ဒီမြို့ကြီးဟိုနေရာမှာပေါ်တာဆွဲတဲ့သားလေးရဲ့ညက်နေမိုးမချုပ်ပါနဲ့ကွနေကင်းကြောင်တောင်ဘတ်စကားဂိတ်မှာဖုံးတလုံးရဖို့လူတတ်တဲ့တို့ဆေးသမားကိုအတိထားနော်မိဘတွေရဲ့အပူလှိုင်းတွေတော်တော်ထလို့ရန်ကုန်မြို့ကြီးစစ်ဖြစ်နေတယ်ငါသားလေးကိုအရင်လေးနဲ့စစ်မတိုက်ခိုင်းနိုင်ဘူးငါသားလေးကိုရခိုင်လေးနဲ့စစ်မတိုက်ခိုင်းနိုင်ဘူးငါသားလေးကိုအချင်းလေးနဲ့စစ်မတိုက်ခိုင်းနိုင်ဘူးငါသားလေးကိုချင်းကလေးတွေနဲ့စစ်မတိုက်ခိုင်းနိုင်ဘူးငါသားလေးကိုမွန်တွေနဲ့စစ်မတိုက်ခိုင်းနိုင်ဘူး ငါသားလေးကိုကယန်းလေးနဲ့စစ်မတိုက်ခိုင်းနိုင်ဘူးငါသားလေးကိုပလောင်လေးနဲ့စစ်မတိုက်ခိုင်းနိုင်ဘူးငါသားလေးကို PDF နဲ့စစ်မတိုက်ခိုင်းနိုင်ဘူးကို့မျိုးသားချင်းဖြစ်တဲ့စစ်ကနိုင်ငံတော်အသားကိုဖယ်ရှားနေတဲ့စစ်တို့မျိုးသားချင်းရန်တိုက်ပေးတဲ့စစ်စစ်အာဏာရှင်တွေတကိုးထွားဖို့တိုက်တဲ့စစ်မတိုက်နိုင်ဘူးမတိုက်နိုင်ဘူးရန်ကုန်မြို့ကြီးစစ်ဖြစ်နေတယ်စစ်မှုထမ်းဥပဒေကိုစန့်ကျင်ကြစို့ဆရာမောင်တွေနှောင်းရက်ကြပြတပုတ်ဖြစ်ပါလေ
ဗီဒီယိုအန်ယူဂျီသောတာရှင်များခင်ဗျာယခုတခါတင်ဆက်ပေးမယ့်တော်လန်ရေးတိတ်ဂီတအစီအစဉ်မှာမုတ်ဆိုးတောင်ပိုင်းမှတည်ဆူထားတဲ့ရဲရင်လိုက်လို့အမည်ရတဲ့တော်လန်ရေးတိတ်ဂီတကိုနားဆင်ကြရမှာဖြစ်ပါတယ်ခင်ဗျာ
ရေဒီယိုအန်ယူဂျီသောတာရှင်များခင်ဗျာဒီကနေ့မနက်ပိုင်းရဲ့နောက်ဆုံးအစီအစဉ်ဖြစ်တဲ့ပတ်စဉ်ထုတ်လွှင့်ပေးနေကြတိုင်းရင်းသားဘာသာစကားထုတ်လွှင့်မှုအစီအစဉ်မှာမတူဘီချင်းဘာသာစကားနဲ့ဒမတူဘီ Times မှတင်ဆက်ပေးထားပါတယ်ခင်ဗျာ
tham lam glong ko be ga to go sa bai ding lo sei ni de la ngai ma tu kong tha ni kong 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 a ma sta ya khat na o tham sna ba adang ka bang la ho lo om ni apa khat na a chin khobar titim khopi ka sikang si har ka pakha ta pdf zolan te nga kum thau ne kum kul kum nga january nikul ni nga ne na aling wen dela ol tha la aling wen har ka phe ta titim khopi khala ya ni cha ko ka maung win win aming na ti ama ka lungpok sa khub bai han khun ti aling wen dela pdf zolan lo ol tha dong lo nga ateng sa apan he na a matpi township health department lo मतपि खपुई ख्वेगा वंसा कसेदुति पिलनाम खखा मेडिकल चेकअप कसाय पाउति अंगो तुसी कपसेंग पाउतिला मिंगलाओ कुमथावनी कुंकुलकुमा जनवरी थाने फेब्रुवारी था ख्वेया सिनाय टोंजोवा को वंसा ने कुमथावनी कुंकुलकुमा मसला वेतु वंसा कसेदुति पिलनाम खखा मेडिकल चेकअप ने अंगो तुसी अयुला कपसेंग पाउतिला मतपि टाउनशिप हेल्थ डिपार्टमेंट लो अतुंसा वैतु वंसाता थंगने खक ओमवलपति पतोंग अयेन गाय ओमदोंगा मतुपि खपुइला हलोति मेडिकल चेकअप असायु थायपदोंगा वंसाला कसेदुति कसाय पाउला ओमदला मतुपि टाउनशिप हेड डिपार्टमेंट मेंबर पखालो दमतुपि थामतेंगा अछि माइलाम बेनखो अतु वंसा कोला सेदुवेति मेडिकल चेकअप ने तुसी पेसेंग हमला तिमना खखु तिगा मोबाइल क्लिनिक हमलम को तुसीमुप अंगे पंगतिला मिलाओ प्रथमना मिनट खपुईका पिलनाम खखामला पियनले 2000 ये लंगन कसायु संतला मिनट टाउनशिप पीपल एडमिनिस्ट्रेशन लो कुमथावनी कुंकुलकुमगा मासला निरुखनेना ओलथांगाला मिनट टाउनशिप पीपल एडमिनिस्ट्रेशन लो मिनट खपुई खुईका कटलोट पाइना कप कसोंगति कखक लंगपुई ख कप करेम ओतेला ओलथांग दोंलोंगा अतेंसा तबंगमुला मिनट खपुईख्वेया सिखांसीलो सुदअतुंग लैंडमाइन थौनी थाइखो बैकलो उथाय जंगदला मिनट टाउनशिप पीपल एडमिनिस्ट्रेशन लो अथुई मिनट खपुईख्वेया पिलनाम खकप नलुदु थाय जंगदला कुमथावने कुंकुलकुंगा फेब्रुवारी निकोहनीना सीटीएफ मिनट लो ओलथाहलालो अलीना चिन खबल तिदिम खपुई तुनजांग वंगजा तेंगा चिलन काउंसिल ने ZRA खका बथे दिला कुमथावने कुंकुल कुमगा मासला निरोखनेना ओथांग याकला ओम तिदिम पिलनाम पखातलो तिदिम खपुई तुनजांग वंगजा तेंगा खथुन कनक पखातलाम क्लो तोंगति अका अथे ओलहे याकला ओम खने खात अनांगायला का बथे दिला अछुए कुमथावने कुंकुल कुमगा फेब्रुवारी निथरे निना खो तिदिम खपुई तुइखेंग वंगजा तेंगा चिलन काउंसिल ने ZRA खका बथे बालदि खटबेन खटबांग बंहा आदांगोति अकटिक खोम तिला ओलथांग याकलो अपोटना तिनिन मिनजांग खनक पकवा आसाय यूएफसी 313 थकलु लांगना चिन फाइटर जोसवा वानताना आदांग तिला मिंगलाओम यूएफसी थकलु लांगना पया जोसवा वाने जापान फाइटर सुरुया थक होयति रिफ्री का अमाग ने जोसवा वानलो ताना आदांग लाओम पई अतोंग लाम गलो जोसवा वानलो प्रेशर अपे ngaiति राउंड 3 आ ताना आदांग लाओम तेहेका यूएफसी पई ताना आदांग दोंगा चिन फाइटर जोसवा वान हेता अनुक पिका थ यूएफसी पई नि बोकला ताना आदांग लाओम रेडियो डोंग लोंगा नतुन कंगाय खक्ता कोलखु काति यालतकुम चोनि खात मिनजांग खनक परेले मिनि समथोमा 16 मीटर 17.79 मेगा हट डोंग लोंगा को नतुन थायजों देमतुबि थाम ओलथां खनतुन बेसोआ जाल्ला ओमायना खखु असा बेदि मसे
ဒီကနေ့ကတော့ဒီညနဲ့ပဲ Radio NUG ရဲ့အစီအစဉ်လေးကိုခਿੱတရနာလိုက်ပါမယ်ရှင်။မြမစံတော်ချိန်မနက်၈နာရီခွဲနဲ့ည၈နာရီခွဲအချိန်မှာပြန်လည်ဆုံတွေ့ကြပါစို့။ Radio NUG ကိုမနက်ပိုင်း၈နာရီခွဲမှာလိုင်းတူ16မီတာ17.89 MHz ၊ညပိုင်း၈နာရီခွဲမှာလိုင်းတူ25မီတာ17.6 MHz တို့မှာဓာတ်ရိုက်ဖမ်းလို့နိုင်စေပါပြီ။ မြန်မာနိုင်ငံသူနိုင်ငံသားတွေကိုစိတ်နှပြစမ်းမချမ်းသာလို့ဘေးကင်းလုံခြုံကြပါစေလို့ရေဒီယို NUG အဖွဲ့သူဖွေသားတွေကဆုတောင်းနေတာပို့တာလာပါရဲ့ရှင်။မြေသားညီမတွေအစိုးရရဲ့စက်သွေးရေးသတင်းအချက်အလက်တွေပညာဝန်ကြီးဌာနကထုတ်လွှင့်နေတဲ့ရေဒီယို NUG ဖြစ်ပါတယ်။ San Francisco Bay Area အခြေစိုက်မြန်မာမိသားစုတွေနဲ့နိုင်ငံတကာကစေတနာရှင်လို့အားပေးနေတဲ့ရေဒီယို NUG ဖြစ်ပါတယ်။အရေးတော်ပုံအောင်ရမည်